စနေကစီမံကစားကြတဲ့ပရီးမီးယားလိပွဲစဉ်ဒီမှာပြီးခဲ့တဲ့ဘောလုံးရာသီချန်ပီယံမန်စီးတီးအသင်းဟာအဝေးကွက်မှာဝိုးစ်အသင်းနဲ့တစ်ဖက်တစ်ကိုယ်စီတင်ပြီးတည်ကြပါတယ်။တခြားဒေသအသင်းတွေဖြစ်တဲ့အာဆင်နယ်နဲ့လီဗာပူးတို့ကတော့အိမ်ကုန်းနေမှာအသီးသီးအနိုင်ရပါတယ်။အာဆင်နယ်ကဝက်ဆမ်ကို2-2နဲ့နိုင်ပြီးလီဗာပူးကဘရိုက်တန်ကို2-2မရှိနိုင်နိုင်တာပါ။ချန်ပွဲတွေမှာလက်စတာစီးတီးကဆော်သမ်တန်ကိုဝေးကွက်မှာ2-2နဲ့နိုင်ပြီးဘိုးမော့သ်ကအိမ်ကွင်းမှာအေဗာတန်နဲ့တစ်ဖက်2-2စီတည်။ကာဒစ်စီးတီးကဝေးကွက်မှာဟက်ဒါစီးနဲ့ဂိုးမရှိတည်ကြပါတယ်။ဒီကနေ့မှာ Watford နဲ့ Crystal Palace, Fulham နဲ့ Burnley, Newcastle နဲ့ Chelsea တို့အချိန်ကစားဖို့ရှိပါတယ်။မြန်မာပရိသတ်အများစုအားပေးကြတဲ့ Manchester United အတင်ကတော့တနင်္လာနေ့ကျရင် Spurs အတင်နဲ့အင်ကွင်းမှာကံပိုးရှိပါတယ်။ Man U အတင်ဟာအင်ကွင်းမှာယာစီအဖွင့်ပွဲဖြစ်ခံရတဲ့ Leicester City နဲ့ပွဲမှာ2-2နဲ့ကပ်ပြီးအနိုင်ရပေမဲ့ဒုတိယပွဲအဖြစ်အဝေးကွင်းခံရတဲ့ Brighton နဲ့ပွဲမှာတော့2-3နဲ့ရှုံးထတာကြောင့်နီးပြမော်ရီညိုပေါ် Man U ပရိသတ်တွေအတော်လေးမကြင်မနက်ဖြစ်ပြောဆိုသံတွေထွက်ထားပါတယ်။လက်ရှိမှာတော့လီဗာပူးအသင်းဟာ၃ပွဲကစား၃ပွဲနိုင်တဲ့အမှတ်ပေးစရာထိပ်ဆုံးမှာရည်တည်နေပါတယ်။